အမေရိကန်ဓာတ်ပုံသတင်းတော်တယောက်ကို ISIL Islamic စစ်သည်ကြတွေကတပ်ဖြတ်နေတဲ့ဗီဒီယိုဟာအစ်စ်အမှန်ဟုတ်မဟုတ်အတည်ပြုနိုင်မှုကြိုးစားနေတယ်လို့အမေရိကန်ဥပမာအစိုးရကပြောပါရယ်။ Iraq မှာအမေရိကန်ကဝင်ရောက်ဆက်ဖက်နေတာတွေရပ်ဖို့လှုပ်ဆောင်တာလို့ဆိုပြီးသတင်းတော် James Wright Foley ကိုကောင်းပြတ်တက်နေတဲ့ဗီဒီယိုကိုစစ်သွေးကြတွေကအင်ကာနီကထုတ်ပြန်ခဲ့တာပါ။ Foley ဟာ2012ခုနှစ်နိုဝင်ဘာလကစီးရီးယားပြည်တွင်းစစ်အကြောင်းသတင်းလိုက်ယူရင်းပြောက်သွားခဲ့တာဖြစ်ပါရယ်။တကယ်လို့သူအခုလိုကောင်းပြတ်ခံရတဲ့ဆိုရတာစစ်မှန်တဲ့ဆိုရင်အပြစ်မဲ့အမေရိကန်သတင်းတောက်ကိုရက်ဆက်စွာတပ်ဖြတ်မှုအတွက်အင်မတန်မယုံနိုင်အောင်ဖြစ်ရပြီးသူ့ရဲ့မိသားစုတွေနဲ့မိတ်ဆွေတွေအတွက်အထူးဝမ်းနည်းရပါတယ်လို့အင်ဘီရောအမျိုးသားလူညွေးကောင်စီပြောခွင့်ရသူ Caitlin Hayden ကပြောကြားခဲ့ပါတယ်။ James Foley ရဲ့မိခင်ဖြစ်သူ Diane ကလည်းဖမ်းဆီးခံထားရတဲ့ဒဇာကန်တွေကို NAA မပြုတ်ဖို့မြစ်တာရက်ခံခဲ့ပါတယ်။ Iran နဲ့ Syria နိုင်ငံတွင်းကအမေရိကန်စိုးရရဲ့ဆောင်ရွက်ချက်တွေဟာအပြစ်မဲ့တဲ့ဒီဖမ်းဆီးခံဒဇာကန်တွေနဲ့ဘလို့မှပတ်သက်မှုမရှိဘူးဆိုပြီးတော့လည်းသူကပြောပါတယ်။သူရဲ့ဒါစီးရီးယားနိုင်ငံတွင်းကဒုက္ခတွေအခက်အခဲတွေရင်ဆိုင်နေရတဲ့သူတွေအကြောင်းကဘာကအတိအောင်ဆောင်ရွက်ရင်းအသက်ပေးသွားခဲ့ရတာဖြစ်တယ်ဆိုပြီးဒိုင်ယန်ကသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ် ISIL အဖွဲ့ကတော့နောက်ထပ်အမေရိကန်သတင်းတောက်တစ်ဦးဖြစ်တဲ့ပြီးခဲ့တဲ့နှစ်ဇူလိုင်လကစီးရီးယားနိုင်ငံမြောက်ပိုင်းမှာပျောက်သွားခဲ့တဲ့ Steven Sotloff ကိုကောင်းဖြတ်အောင်မယ်လို့လည်းအခုဗီဒီယိုခွေထဲမှာပြောသွားခဲ့ပါတယ်ခင်ဗျာ